မြန်မာနဲ့အီရတ်ကိုကလေးဆက်တာအသုံးပြုတဲ့နိုင်ငံများစီးရင်ကနေအမေရိကန်ကပယ်ဖျက်တော့မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့ကလေးဆက်တာအသုံးပြုမှုတွေရှိနေစေဖြစ်တာကြောင့်ပယ်ဖျက်တာထက်စောင့်ကြည့်တဲ့စီးရင်ထဲမှာထည့်ထားတင်တယ်လို့လူခွင့်ရဲ့အဖွဲ့တွေကပြောလိုက်ပါတယ်။ဒီကြောင့်ပြည်စုံကိုတော့ထိုင်းခြေဆိုင်သတင်းတော့မိုင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံနဲ့အီရတ်နိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေအမေရိကန်နိုင်ငံကပယ်ဖျက်တော့မယ်လို့ပြောဆိုလိုက်တဲ့အတွက်လူ့ခွင့်ရေးလှုပ်ရှားသူတွေကတော့အချိန်မတန်သေးတဲ့လှုပ်ရက်ဖြစ်တယ်လို့ဝေဖန်ခဲ့တယ်လို့မြန်မာစစ်တပ်ကတိုင်းရင်းသားလက်နက်ကိုင်တွေကြားမှာပါကလေးစစ်သားအသုံးပြုမှုတွေရှိနေစေဖြစ်တာကြောင့်စောင့်ကြည့်တဲ့အနေအထားမှာရှိနေတယ်ဆိုပြီးမြန်မာနိုင်ငံကလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ဒီကလေးစစ်သားနဲ့ပတ်သက်လို့အစိုးရလွှတ်ဆောင်မှုကတော့ကျွန်တော်တို့အသိမှတ်ပြုပါတယ်။ဘာကြောင့်လဲဆိုတော့ဒီကလေးစစ်သားနဲ့ပတ်သက်ပြီးတော့ပြန်လွှတ်ပေးတာတွေဒီအားနဲ့ပတ်သက်ပြီးအသိပညာပေးမှုတွေကိုလှုပ်ဆောင်တာကျွန်တော်ကြိုဆိုပါတယ်။ဒါပေမဲ့ကလေးစစ်သားလုံးဝမရှိတော့ဘူးလို့ပြောဖို့တကတော့သွန်လို့နေရဗျ။ဘာကြောင့်လဲဆိုတော့တစ်ကတ်ထဲမှာကျွန်တော်တို့ကလေးစစ်သားခေါ်လုံးကအသက်မပြည့်ပြီနဲ့အခုမှအသက်ပြည့်သွားတဲ့သူတွေတချို့ပြန်နေသေးတယ်။အဲ့ဒါတွေကြောင့်မို့လို့သူတို့တွေကလည်းကလေးစစ်သားဖြစ်တဲ့အတွက်သူတို့တွေပြန်လဲလွတ်မြောက်အောင်လှုပ်ဆောင်ပေးဖို့လိုအပ်တယ်။ကလေးစစ်သားအသုံးပြုနေတဲ့လက်နက်ကိုင်တပ်ဖွဲ့လေးတွေရှိနေတုန်းပါပဲ။အဲ့တော့ဒီလက်နက်ကိုင်တပ်ဖွဲ့မှာရှိနေတဲ့ကလေးစစ်သားတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့အခုလိုမျိုးကျွန်တော်တို့အပြစ်ခတ်ရတဲ့နေရာတွေမှာရင်းကျန်ရေးဆွေးနွေးတဲ့ချိန်မှာပြည်မှန်ကိန်းတစ်ခုအနေနဲ့ထည့်သွင်းစဉ်းစားဖို့လှုပ်ဆောင်ပေးတဲ့အနေအမှာတော့အားနည်းပါသေးတယ်။ဒါကြောင့်မို့ကျွန်တော်တို့ကဆက်ပြီးတော့စောင့်ကြည့်တဲ့အထက်မှာကျွန်တော်ပါစီခြင်းနဲ့ဒီနေရာတွေကပြည့်ပြည့်ချက်လိုက်ပြီးဆိုတော့လုံမီကြလုပ်ငန်းတွေကိုရပ်တက်လိုက်လို့ဆိုတော့ဒါမဖြစ်သင့်ဘူး။အသိနိုင်ငံတကာကအသိမှတ်ပြုတဲ့ကိစ္စကိုဒီထက်ပိုမိုဆောင်ရွက်သွားဖို့ကတော့လိုအပ်နေဆုံးပါပဲ
။အရင်နှုန်းကတည်းကစာရင်တော့ကလေးစစ်သားအတင်းအကျပ်စုဆောင်းတာတွေနှဲသွားခဲ့ပြီးမဲ့အရင်နှုန်းကစစ်ခဲရောက်ခါစားကအသက်မပြည့်သေးတဲ့ကလေးငယ်တွေကတော့ဖြတ်ခွင့်မရသေးတာတွေလည်းရှိနေသေးပဲလို့ဆိုပါတယ်
။အရင်နှုန်းကလူမျိုးကျွန်တော်တို့ကလေးစစ်သားတွေကိုဒီစိတ်ခိုင်းနဲ့သွတ်သွေးနဲ့ပုံစံမျိုးကတော်တော်နှဲသွားပြီးမဲ့ဝင်နှုန်းက18နှစ်မတိခင်မှာဝင်ခဲ့ရတယ်။အခုချိန်မှာ18နှစ်ပြည့်သွားတဲ့အတွက်သူတို့တပြားပြန်ထုတ်ဖို့အတွက်လှုပ်ဆောင်တဲ့နေရာမှာတော့အခက်အခဲရှိနေတော့မယ်။ဒါကြောင့်လည်းဆိုသူတို့ကလည်းကလေးအသက်မပြည့်ခင်ဝင်ရတဲ့အတွက်ကလေးစစ်သားမြောက်ပါတယ်။ဒါပေမဲ့အဲ့လိုမျိုးကြီးကလေးစစ်သားဖြစ်အတိမမပြုဘဲနဲ့တစ်ထဲမှာဆက်လက်ထားတဲ့ကိစ္စမျိုးကြီးကတော့ပုံမှန်များပြားနေပါပဲခင်ဗျာ
။လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့HRW အဖွဲ့ကြီးကတော့မြန်မာနိုင်ငံကိုဒီစီးရင်ကနေပယ်ဖျက်တာဟာအချိန်မတန်သေးတဲ့လှုပ်ရက်ဖြစ်တယ်ဆိုပြီးဝေဖန်ပါတယ်။ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ကလေးတငယ်တွေကြုံပြုခံရမှုလူခွင့်ရေးချိုးဖောက်ခံရမှုတွေပိုများလာနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွန်အဖွဲ့တို့ကိုကလေးစစ်သားအသုံးပြုတဲ့စီးရင်မှာထည့်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကွဲလွဲနိုင်တယ်ဆိုပြီးဝေဖန်မှုတွေလည်းရှိနေတာပါ။ဒီထဲမှာကလေးစစ်သားအသုံးပြုမှုတွေရှိနေတယ်ဆိုပြီးဝေဖန်မှုတွေခံနေရတဲ့တိုင်းရင်းသားလက်နက်ကိုင်တွေကဝါပြည်သွေးစည်းညှို့ညို့ရေးအဖွဲ့ UWF တွေလည်းပါဝင်ပါတယ်။ကလေးစစ်သားတွေအသုံးပြုမှုရှိမရှိနဲ့ပတ်သက်လို့ UWF တွေရဲ့ဆက်ဆံရေးအရာရှိတဦးဖြစ်သူဦးညီရန်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အခုလိုပြောပါတယ်
။စစ်သားကိစ္စနဲ့ပတ်သက်တာကျွန်တော်မေးမိထားတဲ့ဌာနချုပ်ကိုလည်းနော် Education နဲ့ပတ်သက်ပြီးမှကျွန်တော်တို့ဟိုဌာနချုပ်ကိုမေးထားတယ်။သူတို့ဘယ်လိုအကြောင်းပြန်မလဲမသိဘူးနော်
။ညီမအစိုးရက2012ခုနှစ်ထဲမှာကလေးစစ်သားအသုံးပြုမှုစာကြောင်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့စဉ်ကစပြီးတာဝန်ထမ်းဆောင်နေတဲ့ကလေးစစ်သားစုစုပေါင်း149ယောက်ကိုပြန်လွှတ်ပေးခဲ့တာဖြစ်ပါရဲ့ရှင်။